ရန်ကုန်တိုင်းဒေသကြီးသုံးခွမြို့နယ်အတွင်းမုဒ္ဓမပင်လယ်ပြင်မှာရောက်ရှိနေတဲ့နိုင်ငံခြားကုန်တင်တင်မောကြီးဟာအမြင်အရဟောင်းနှံနေနေဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတန်တူတန်ဆဖြစ်နေထူဝဲဖြစ်စည်းဖြစ်ဖို့တေလာတာဖြစ်နေတဲ့အကြောင်းရေချောင်းဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်တင်မောပေါ်မှာလူတဦးမှပါမလာပေမဲ့အခုလိုတောင်တင်ရတဲ့အချိန်ထိဘယ်သူမှမတိလိုက်ရတဲ့ဖြစ်ရကြောင်းလုံညုံရေးရတတိထားတဲ့နယ်လို့ဆိုရပါမယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်တင်ပြပေးပါလိမ့်မယ်ခင်ဗျာ
တုံးကအနီးကပင်လယ်ပြင်မှာတောင်တင်နေတဲ့ဆမ်ရာတူလန်ဂီဆိုတဲ့တင်ဘောဟာတင်ဘောပြည့်တင်ဘောဟောင်းတွေကိုဖျက်ဆီးတဲ့လုပ်ငန်းတွေအများဆုံးလုပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအသွားဆွဲတင်ဘောကကျိုးပြတ်ပြီးအခုလိုတုံးကမှာတောင်လာတင်တာဖြစ်နိုင်ကြောင်းမဟာနဒီမယ်ရီတိုင်းကုမ္ပဏီကမန်နေဂျင်ဒါရိုက်တာလည်းဖြစ်ဝိုင်းရင်တင်ဘောကပတိန်တဦးလည်းဖြစ်တဲ့ဟန်နရီခမောင်ကြီးက VOA ကိုရှင်းပြပါမယ်တင
်ဘောကဘင်္ဂလားဒေ့ရှ်ကိုသွားဖို့အတွက်တိုးလုံသွားနေတယ်လို့နားလေထားတယ်တက်ဖို့နဲ့တိုးလုံတယ်ပေါ့လုတ်ပြီးရဲ့အခါမှာဖြစ်နိုင်ရည်ရှိတာကယာလီဝုဒ္ဓဆိုးပြီးတော့မှတောင်းပြန်သွားတဲ့အခါမှာသူတို့အဲ့ဒီတက်ဖို့ပေါ်မှာစင်မောသားနဲ့ခူရီကပြောင်းပြီးတော့ abandon လုပ်သွားတယ်လို့ယူဆရတယ်ဘယ်လိုပူကြီးကြရတော့တကယ်တမ်း abandon လုပ်မယ်ဆိုရင်လည်းသူတို့စင်မောကသက်ဆိုင်ရာဟိုဟာတွေကိုကြောင်းချပြီးတော့ဒါမှမဟုတ်လို့ရှင်လည်းသူတို့ပူကြီးကြရရှိတယ် abandon ဖြစ်ရပူကြီးကြရတိုင်းတော့ပို့လို့တယ်အဲ့တော့သူတို့တင်မောသားတွေဒါမှမဟုတ်ခူရဲ့သူ့ရဲ့စုပ်ဖြစ်တဲ့အာနေပြီးတော့ကြောက်အားလန်နေပဲတပ်ဖို့ပေါ်ပူသွားမျိုးလေဖြစ်နိုင်တယ်
။နောက်ဖြစ်နိုင်ချက်တစ်ခုကတော့ဟောင်းနေပြီဖြစ်တဲ့ဒီတင်မောအတွက်အမကန်ကုမ္ပဏီကနေရော်ကြေးရအောင်တမင်ပင်လယ်ပြင်ထဲမှာဆွန့်ပစ်သွားတာလည်းဖြစ်နိုင်တယ်လို့ကပတိန်ဟန်နရီခမောင်ကသုံးသပ်ပါတယ
်။အရင်တုန်းကဒီမျိုးတွေကြတော့ဘယ်လိုလုပ်လဲဆိုတော့ insurance ကနေပြန် claim လုပ်ချင်တာမို့လို့ဘယ်လိုဒါမျိုးကို ground တမင်ကိုလုတ်ပြီးတော့မှအပြန်အလှန်ဆူဆူနဲ့လုပ်သွားတာမျိုးလည်းဖြစ်နေတယ်။ဆိုတော့အကြောင်းချက်တွေကတော့အများကြီးရှိတယ်။အဲ့ဒါကတော့သံမှန်တင်မောလုပ်ငန်းမှာဖြစ်လေဖြစ်တာရှိနေအရင်ခါ။ဒါနဲ့ authority မျိုးအကြောင်းမကြားဘဲနဲ့ COVID ထွက်သွားတယ်ဆိုတာမျိုးကတော့တော့ကိုဟိုကပေါ့ဖြစ်လေဖြစ်တာအင်မတန်နည်းတဲ့စိတ်ဓာတ်တစ်ခုပဲ။ဘယ် protocol ဘယ် procedure တစ်ခုမှမလိုက်နာပဲလုပ်သွားတာဖြစ်သွားတယ်။ပြီးတော့တင်မောလုပ်ငန်းကိုလုပ်နေတဲ့ပုံပုံတွေအနေနဲ့သိကြည့်မယ်ဆိုလို့ရှိရင်တော့ဒါက malpractice ဖြစ်နေတာတော့တည်ကြတယ်
။သက်ဆိုင်ရာရေပိုင်တဲ့နိုင်ငံကိုအတိပေးအကြောင်းကြားခြင်းမရှိဘဲလူတယောက်မှမကြံအောင်တင်မောကိုအခုလိုဆွန့်ပစ်သွားတဲ့ဖြစ်ရကထူးဆန်းလွန်းနေတယ်လို့ဆိုပါတယ်
။အစိုးရရင်ဆုံးကိစ္စကတော့လူတယောက်မှမရှိတဲ့ကိစ္စကိုပဲဆွေးနွေးတာတင်မောက။အဲ့တော့လူတယောက်မှမရှိဘူးမရှိတော့ဘဲနဲ့အဲ့ဒါဒီဟာကအဲ့ဒီလူတွေဘယ်ရောက်သွားလဲနံပါတ်၁။နံပါတ်၂ကဘာဖြစ်လို့ဟိုတောင်းတင်နေဆိုရင်တောင်းမှလည်းတခုခုအတက်အညီကျုံနေဆိုရင်လေကျွန်တော်စိတ်ကမှရှိတယ်ဟာလားဒီလိုအားလုံးကသက်ဆိုင်ရာနေနေဆိုတာပေါ့မြန်မာပြည်ကမြန်မာပြည်ပိုင်းနဲ့တက်မှဖြစ်နေရှိကူညီနိုင်မှုအနေထားလေအကုန်ရှိတယ်ဆိုတော့အဲ့ဒါတွေအားလုံးတစ်ခုခုမှကလေးမရှိမရမယ်နဲ့ချက်ပြောင်းနေတော့ပျောက်သွားတဲ့ပုံစံကြီးရတော့တော်တော်ကိုထူးခြားနေဖြစ်တဲ့တစ်ခုရဲ့ခင်ဗ
ျဒီတင်ဘောကိုစစ်ဆေးကြည့်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာနောက်ဆုံးမှတ်ပုံတင်ထားတာကိုတွေ့ရှိရကြောင်းတုံးကမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးနေဝင်းက VOA ကိုကြာသပတေးနေ့မှာပြောပြခဲ့ပါတယ်
။ဒီတမောရဲ့နာမည်နဲ့နံပါတ်ပြီးချိန်ပြီးတော့သူအနေနဲ့လည်းဆောက်ပြီးတော့နောက်ဆုံးပိုင်ဆိုင်ရာအင်ဒိုနီးရှားပြည်ကတွေ့ရှိရမှာ။အဲ့ဒါဒီရဲ့အစိတ်အပိုင်းကိုနောက်ဘာဆက်လုပ်မယ်ဆိုတော့ဒါရေတက်အစိုးရဘက်နဲ့ရေတက်အနာဘက်အဖွဲ့အစည်းအတောင်းဝင်ဖြစ်သွားပြီ
။ရေတက်အပါဝင်စစ်ကအာဏာပိုင်နေမသိပဲနိုင်ငံသားမှာမတ်ပုံတင်ထားတဲ့တင်မောတစင်အခုလိုတောင်းလာတင်နေတဲ့ဖြစ်ရကြောင်းလုံခြုံရေးအတွက်စိုးရင်စရာရှိတယ်ဆိုတာကိုလည်းကပတိန်ဟန်နရီခမောင်ကထောက်ပြပါတယ
်။နောက်တစ်ခုကတော့တချို့တွေဆွေးနွေးတာလေးတွေရှိတယ်ပေါ့နော်။အဲ့ဒါတော့ security point of view အဲ့ဒါတော့ဗတိကတော့ဟိုပါပေါ့အမှန်တန်ထားရမယ့်ကိစ္စတစ်ခုဖြစ်တယ်။အဲ့တော့ case ကတကယ်လို့ peculiar case ဖြစ်နေတဲ့အတွက် security point ကိုလည်းပဲရှော့မတွက်မိဘူးတော့အများအရေးကြီးတယ်လို့ကျွန်တော်တုံ့ပြန်ပါတယ်ခင်ဗျာ။
ဖီရီကစုံစမ်းကြည့်တဲ့အခါကုန်တန်ချိန်2000နီးပါးတည်ဆောင်နိုင်ပြီးရေစု9မီတာကျော်ရှိတဲ့ဒီတင်မောဟာ2000ခုနှစ်ကတည်းကတည်ဆောက်ခဲ့တဲ့တင်မောဖြစ်ကြောင်းနဲ့တောင်တုပ်ပင်လယ်ပြင်အတွင်းခုံမောင်းသွားလာနေတဲ့တင်မောဖြစ်ကြောင်းဖော်ပြထားပါတယ်။အခုချိန်မှာတော့တင်မောနဲ့သက်ဆိုင်တဲ့အသေးစိတ်အချက်အလက်တွေသိရှိနိုင်ဖို့မြန်မာအာဏာပိုင်တွေဘက်ကစုံစမ်းဖော်ထုတ်နေတယ်လို့သိရပါပါတယ်ခင်ဗျာ။